ဒီရှမ်းမြောက်စစ်စင်ရေးထူကြမှုကိုကနေဒါနိုင်ငံယော့ကတက္ကသိုလ်မှာနိုင်ငံရေးအထူးပြုပါရဂူဘွဲ့ယူနေတဲ့ကျောင်းသားကိုထက်မင်းလွင်က
ဒီမှာအခုပေါ်လာတော့တောက်လျှောက်စစ်ကောင်စီဘက်အချမ်းကစိတ်ဓာတ်လည်းလျော့ပါလာတယ်လူသူအင်အားလည်းလျော့ပါလာတယ်တောက်လျှောက်တော်လှန်ရေးကလည်းတရိပ်ရိပ်နဲ့ဒီတက်တယ်လို့တက်လာတဲ့အခါမှာစစ်ကောင်စီဘက်ဘလောက်အားနည်းနေတယ်လဲဆိုတဲ့ဟာကိုလည်းမြင်လာလာတဲ့အတွက်ကြောင့်မို့လို့ဒီဘက်ကဒီမဟာမိတ်ကပြန်ပြီးတော့ PDF မဟာမိတ်အသွင်နဲ့ပေါ်ပေါက်လာတဲ့ဟာကဒါအလွန်ထူးခြားတဲ့အချက်ဖြစ်တယ်
ဒီပေါ် CDM လေတဲ့တစ်ချက်ကြီးဇေယျကလည်း
အရင်တော့ကိုကန် MMD တို့တပွဲချင်းတိုက်ခဲ့တဲ့စစ်စေရေးနဲ့မတူတာကလက်ရှိမြန်မာပြည်မှာဒါစစ်အာဏာရှင်စစ်တပ်ကိုစန့်ကျင်နေတဲ့အတော်အတိုင်းကာလဖြစ်နေလဲပြီးတော့ပြည်သူလူထုအားလုံးကစစ်တပ်ကိုစန့်ကျင်နေတာဖြစ်တဲ့အတွက်ညီနောင်သုံးဘွဲ့စစ်စင်ရေးကိုအများအကုန်လုံးကထောက်ခံတယ်ပေါ့နော်ဒီအတွက်စိတ်တက်ခွန်အားအရာကိုအကုန်လုံးတည်င်းအချက်လက်ကစအကုန်ပံ့ပိုးမှုတွေအများကြီးသူတို့ရတယ်သူတို့ရဲ့တိုက်ရိုက်ခိုက်ရေးနဲ့စစ်စီလုံးလုံးနဲ့အပြေကွာကြကြတိုက်ခိုက်ရေးကြောင့်လည်းမျိုးတွေစခန်းတွေအရှက်ပိုင်းတွေအတွင်းအများကြီးတိတ်နိုင်နေပေါ့နော်
စကိုင်းဖိုရမ်ပြောခွင့်ရစာရေးဆရာကိုစိုးဝင်းစွေက
စစ်စင်ရေး2029စတဲ့အိတ်ဖွင့်ပေးစာမှာပါတဲ့စစ်ရေးဆိုင်ရာတိုက်တွန်းချက်တွေကလည်းပဲကျွန်တော်တို့ဒီစကိုင်းအညာကတော်နိုင်ရေးရဲဘော်တွေအတွက်တော့တော်တော်လေးလေ့လာအတူယူစရာတွေတွေ့ရပါတယ်ဗျဒီခေတ်သစ်ဒီဘက်ဒီမြန်မာတမိုင်းမှာတော့တိုင်းသားလက်နက်ကန်တွေတိုက်ပွဲဝင်တဲ့အထဲမှာဒီလောက်ကြီးမားတဲ့အောင်မြင်မှုဒီလောက်ကြီးမားတဲ့အောင်ပွဲရလက်ရရှိတာကတော့ရှိမှာတော့မကြုံဘူးလို့တော့ပြောလို့ရမယ်
ဒီစစ်စင်ရဲ့စစ်ကောင်စီဘောတက်ရောက်နိုင်မှုကိုလည်းကိုထက်မင်းလွင်က
အစင်လာမှာလည်းပြောရှိပါတယ်ပြည်သူစိတ်ကိုပြည်သူနှလုံးကိုမသိမ်းကျုံနိုင်လို့ရှိရင်ဓာတ်နဲ့ထုံရင်ဓာတ်ကျိုးမယ်လှမ်းနဲ့ထုံရင်လှမ်းခွေမယ်ဆိုတာအဲ့တော့လူမှုထောက်ခံမှုကတစ်နေ့ထက်တစ်နေ့ကြာဆင်းလာတယ်လူမှုကလုံးဝကိုမဆုံးမနစ်တဲ့စိတ်နဲ့ပြန်လဲခုခံမယ်တွန်းလှန်မယ်လို့ဆိုပြီးတဲ့အခါကျတော့ဖြစ်တဲ့အချိန်မှာဒီလူမျိုးစုတက်တည်အနေနဲ့ကြတော့လည်းပဲမလုပ်လို့မရတော့တဲ့အခြေအနေဒေသခံကိုလူမျိုးပေါ်မှာလာပြီးတော့ထိခိုက်နေတဲ့ဟာဒါအေးရခိုင်တပ်မတော်အနေနဲ့လည်းဒါဖော်ဆောင်လာနိုင်တယ်ဆိုတာရခိုင်လူမှုကသူတို့စိတ်ဆန္ဒကဘလောက်ရှိမလဲဒီလူမျိုးဖြစ်လာမယ်ဆိုလို့ရှိရင်ဒီဟာကိုလည်းအေးအာထဲ့ကိုထဲ့တွားမယ်အခြေအနေမျိုးဆိုတဲ့အခါကျတော့အေးကရခိုင်ဘက်မှာဆက်ပွဲဖော်နိုင်မလားသုံးသပ်မယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီနာဆကအနေနဲ့ကတော့အခုတောက်လျှောက်ကိုပဲပေါ့နော်အာနာသိမ့်ပြီးကလေးကလူမှုအပေါ်မှာစစ်ပွဲဟာအခုဒါပို့ပြီးတော့စစ်မျက်နှာကျယ်လာပြီးတဲ့အခါကျတော့ဆုပ်လဲဆူစားလဲယူဆိုတဲ့အခြေအနေမျိုးဖြစ်နေတယ်ပေါ့နော်ဒီမှာစိတ်ဝင်စားဖို့ကောင်းတာကတော့ရှမ်းပြည်ထဲမှာရှိနေတဲ့ရှမ်းတပ်တွေဘာလို့မပါသေးလဲဆိုတဲ့မေးခွန်းကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းနေလို့ကျွန်တော်ထင်ပါတယ
်ဒီတက်ရောက်မှုအပေါ်တက်ချက်ကြီးဇေယျကလည်း
ဒီစစ်စင်ကြီးကြောင့်တက်ရောက်မှုကတော့တော်တော်ကြီးကိုကြီးမားတယ်ပေါ့နော်ဟိုတက်တွင်းမှာဆိုလဲတော်တော်ကိုဖေဖို့ဖျဲနဲ့တချို့ဆိုလို့ရှိရင်ဒါငါတို့ကတော့အပင်မခံနိုင်ဘူးဆိုတဲ့ပုံစံမျိုးတွေပြောကြတယ်ပေါ့နော်ဒီရှမ်းမြောက်စစ်စင်ပုံမှာတဲ့ drone တွေကိုကြည့်ပြီးတော့တော်တော်ကိုသူတို့ကြောက်နေတဲ့အနေအားရှိတယ်ဒီမင်္ဂလာတုံမှာဆိုလို့ရှိရင် drone နဲ့အကျဲခံမှာဆိုလို့တံခါးတွေတူးနေပြီးခုခရုတ်ချင်းတွေတူးနေပြီးကောင်းတဲ့လေရင်တွေအများစုကိုနေပြီးတော့နဲ့ရှမ်းတဲ့ပထမကိုပို့ထားတယ်ပေါ့နော်
ကိုစိုးဝင်းစွေကပါရှေ့ဆက်ဖြစ်လာနိုင်တာကိုအခုလို့ဆိုပါတယ
်ကျွန်တော်ဒီစကားအညာမှာဒါကောလင်းမြို့မြို့သိမ်းတိုက်ပွဲဆင်နွှဲတဲ့နေရာမှာလေ3-4ရက်ပေါ့ဗျာဒီမြို့ကိုဝိုင်းပတ်ပြီးတော့ဒီပိတ်ဆို့တိုက်ခိုက်နေတဲ့အချိန်မှာဘာမှသူတို့ပြင်ဆင်နိုင်တာမရှိဘူးအနည်းလက်ဆုံးပင်လယ်ဘူးလိုပါတော့ဝင်းတိုလိုတုံမြို့တွေကနေလေဒီမြို့ကျသွားတဲ့အချိန်မှာလာပြီးစစ်ကူမပေးနိုင်ဘူးဗျာဒါတနိုင်ငံလုံးသူတို့တက်ဖြန့်ပြီးတော့လုံနေရတဲ့အချိန်တွေမှာတုံ့ပြန်နိုင်စွမ်းနေကြဆင်းသွားပြီဆိုတာကိုတော့တွေ့ရတယ
်ဒီစစ်စင်ရေးသုံးသက်ချက်ပေါ်စစ်ကောင်စီပြောခွင့်ရကိုမေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျ